တောင်ကိုရီးယားနိုင်ငံရဲ့အာဏာရှင်စန့်ကျင်မေ18အောက်မေပွဲနေ့မှာဂွမ်ဂျူးလူခွင့်ရေးစုကိုဒေါက်တာဆင်ဒီယာမောင်ကိုဂွမ်ဂျူးပြည်သူယင်ပြပါဒီကနေ့ချိန်ပြလိုက်ပါတယ်စုလက်ခံမိန့်ခွန်းမှာဒေါက်တာဆင်ဒီယာမောင်ကအခုလိုညီကုန်းချုပ်ပြောခဲ့ပါတယ
် We must continue to fight for freedom, democracy, and human rights for all. Thank you.
လူခွင့်ယေရှုအတွက်ကျေးဇူးစကားထပ်မံဆိုပြစေလူသားအလုံးအတွက်လွတ်လပ်ခွင့်ဒီမိုကရေစီနဲ့လူခွင့်ရေးအတွက်ကျမတို့ဆက်လက်တိုက်ကြပါမယ်ကျေးဇူးတင်ပါတယ်လို့ပြောသွားခဲ့တာပါဒေါက်တာဆင်ဇာမောဟာမြန်မာဒုက္ခသည်တွေကိုကယ်တင်နိုင်ခဲ့တဲ့အပြင်မြန်မာပြည်အနာဂတ်အတွက်မျှော်လင့်ချက်လည်းဖြစ်ကြောင်းနဲ့ဒီမိုကရေစီရဲ့လူခွင့်ရေးနဲ့ငြိမ်းချမ်းရေးတန်ဖိုးများပေါ်ကူညီထောက်ပံ့တာတွေအတွက်ကျေးဇူးတင်ရှိပါကြောင်းစုရွေးချယ်ရေးအဖွဲ့ကမေလ3ရက်နေ့ကသတင်းထုတ်ပြန်ရမှာပြောခဲ့ပါတယ်ဒီပွဲမှာစစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်မှုတပ်ပုံတွေကိုလည်းပြသထားပါတယ်အကြမ်းဖက်ချင်းရဲ့ပြပုံမှာနေနေရတဲ့မြန်မာနိုင်ငံသားတွေကိုဂွမ်ဂျူးကအမတ်တရားရှိပြီးအတူတကွရှိနေပါပါဆိုတဲ့စာတမ်းရေးထိုးထားတယ်လို့ကိုရီးယားနိုင်ငံရောက်ကိုရန်နိုင်ထွန်းကသူ့ရဲ့လူမှုစာမျက်နှာမှာပြောထားပါတယ်ဒီပွဲကိုအမျိုးသားညီညွတ်ရေးအစိုးရကိုယ်စားလှယ်ရုံးကတာဝန်ရှိသူတွေအပြင်မြန်မာနိုင်ငံကတန်ဃာတော်တချို့ ABSDF အဖွဲ့ဥက္ကဋ္ဌဦးတန်ခဲနဲ့တခြားဧည့်သည်တော်တွေလည်းတက်ရောက်ကြတယ်လို့သိရှိရပါတယ်။အတူအားဖြင့်918လို့လည်းသိကြတယ်1989နှစ်မေလ17ရက်နေ့မှာဖြစ်ပွားခဲ့တဲ့တောင်ကိုရီးယားနိုင်ငံစစ်အာဏာရှင်ဆန့်ကျင်ရေးဒီမိုကရေစီလှုပ်ရှားမှုကိုထိမ့်မှပြူသောအဖြစ်အောက်မေ့ဘဲဖောင်ဒေးရှင်းကိုထူထောင်ခဲ့တာဖြစ်ပြီးနှစ်စဉ်လူခွင့်ရေးစုကို2009နှစ်ကစပြီးချိန်မြင့်ခဲ့တာပါ။2009ခုနှစ်ကစတင်ချင်းမြင့်ခဲ့ရမှာ2004ခုနှစ်အတွက်တောင်ဆန်းစုကြည်2009ခုနှစ်အတွက်ဦးမင်းကိုနိုင်တို့ကိုချင်းမြင့်ခဲ့ပြီး2022ခုနှစ်မှာဒေါက်တာဆင်ဒီယာမောင်ကိုခုလိုချင်းမြင့်လိုက်တာဖြစ်ပါတယ်2018ခုနှစ်မှာတော့ရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါအောင်ဆန်းစုကြည်ကိုချင်းမြင့်ခဲ့တဲ့စုကိုပြန်လည်ရုပ်သိမ်းခဲ့ပါတယ်